ပြီးခဲ့တဲ့ကဂျပန်နိုင်ငံကဖူကူရှိမားနျူကလ িয়ার ဒါအဘိဆက်ယုံတဘာဝဘေးအန္တရာယ်ကြာရောက်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံမှာလည်းနျူကလ িয়ার ဆက်ယုံသစ်တွေဆောက်လုပ်မဲ့အစီအစဉ်ကိုပိတ်ပင်ထားကြတာမှာအခုတော့ဒီပိတ်ပင်မှုကိုတရုတ်ဆိုရကပြန်လည်ရုပ်သိမ်းလိုက်ပါပြီ2015ခုနှစ်မတိုင်ခင်ကန်ယူရန်ဒေသမှာနျူကလ িয়ার ဆက်ယုံတချို့ဆောက်လုပ်ဖို့အစီအစဉ်ကိုခွင့်ပြုဖို့နိုင်ငံတော်ကောင်စီကဗော်ထူးနေမှာဆုံးဖြတ်ခဲ့တာပါဒီဆက်ယုံတွေအနေနဲ့နိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီလုံခြုံစိတ်ချမှုရှိမယ်လို့လည်းကတိပေးထားပါတယ်တရုတ်နျူကလ িয়ার ဆက်ယုံတွေလုံခြုံစိတ်ချရမှုရှိတယ်ဆိုတာကိုအတည်ပြုနိုင်တဲ့တိကျပြီးပြည်စုံလုံလောက်တဲ့လုံခြုံရေးဆိုင်ရာစစ်ဆေးမှုတွေလုပ်ခဲ့တယ်လို့အစိုးရကပြောပါတယ်2012ခုနှစ်မတ်လကဂျပန်နိုင်ငံမှာအင်အားပြင်းထန်တဲ့အတူဆူနာမီရေလိုင်းကြီးတွေကြောင့်ဖူကူရှိမားနျူကလ িয়ার ဆက်ယုံထိခိုက်ပျက်စီးမှုတွေဖြစ်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံမှာလည်းနျူကလ িয়ার ဆက်ယုံသစ်တွေတိစောက်ဖို့ကိစ္စကိုယာယီပိတ်ပင်ထားခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံဟာကမ္ဘာမှာလောင်စာဆွမ်းရည်အသုံးဆွဲဆုံးနိုင်ငံကြီးဖြစ်ပါတယ်။ဒါကြောင့်လောလောဆယ်ရေနံနဲ့ကြောင်မီးသွေးလောင်စာပေါ်မီခိုနေရမှုကိုရှော့ချနိုင်ဖို့နျူကလ িয়ার ဆွမ်းအင်ကိုတုံးဖို့လှုပ်လာတာပါ။လက်ရှိမှာနျူကလ িয়ার ဓာတ်ပေါင်းပို15ခုရှိနေပြီးနောက်ထပ်26ခုကိုလည်းတိစောက်နေသေးဖြစ်ပါတယ်ခင်ဗျာ။